NND Party နဲ့ SNLD Party တွေကိုအရေးယူနိုင်မှုအရေးဆောင်ရွက်သွားမယ်လို့ရွေးကောက်ပွဲကော်မရှင်တာဝန်ရှိသူကပြောဆိုလိုက်ပါတယ်။သူတို့ဒီပါတီတစ်ခုကရွေးကောက်ပွဲကော်မရှင်ရဲ့စစ်ဆေးမှုကိုမခံတဲ့အတွက်ဥပဒေအတိုင်းအရေးယူသွားမယ်လို့ဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောခဲ့တာပါ။စစ်တောင်စီပြောခွင့်ရကလည်းနိုင်ငံရေးအကျပ်တဲကိုဖြည့်ဆည်းနိုင်ရေးဆောင်ရွက်နေတဲ့အကြောင်းဒီကနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါရစေ။ရန်ကုန်ကလာတဲ့သတင်းအပြည့်အစုံမဆုမြတ်မုံပြောပြပေးပါရှင်
။စစ်တောင်စီကနေပြည်တော်မှာဒီနေ့မတ်လ24ရက်နေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်ရွေးကောက်ပွဲကျင်းပဖို့ပြင်ဆင်ထားတဲ့ကိစ္စတွေကိုအဓိကပြောကြားခဲ့ပါရစေ။လာမယ့်နှစ်ရွေးကောက်ပွဲကျင်းပတဲ့အခါမှာအချိုးကျကိုစားပြုစနစ်တွေကစည်ရင်ပိတ်အချိုးကျကိုစားပြုစနစ်ကိုပြောင်းလဲရှင်းလင်းသွားမယ်အကြောင်းတွေကိုရှင်းပြသွားခဲ့ပါရစေ။ပါတီနာမည်ကိုမူတည်တဲ့အချိုးကျကုစားပြုစနစ်ထဲကစီးရင်ပိတ်စနစ်နဲ့လွတ်တော်ရွေးကောက်ပွဲတွေကိုလုပ်သွားမယ်လို့ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးခမောင်ဦးကပြောပါရယ်။နိုင်ငံရေးပါတီစီးရင်တွေစစ်ဆေးမှုနဲ့ပတ်သက်လို့လည်းပါတီ83ခုကိုစစ်ဆေးခဲ့ပြီးဖြစ်တယ်လို့ပြောပါရယ်။ရွေးကောက်ပွဲကော်မရှင်ရဲ့စစ်ဆေးမှုမခံခဲ့တဲ့ NLD ပါတီနဲ့ SNLD ပါတီတို့အပေါ်ရွေးကောက်ပွဲဥပဒေတွေနဲ့အညီအရေးယူသွားမယ်လို့လည်းကော်မရှင်အဖွဲ့ဝင်ဦးခမောင်ဦးကအခုလိုပြောပါရယ်
။24ကျွန်တော်တို့ကားငယ်သာကြီးအဲငါရဆိုရင်ဒီပါတီကိုဒီတမတ်ရဲ့အတွက်မှာဒီညွှန်ကြားချက်အတိုင်းဆောင်ရွက်တာမရှိရင်နိုင်ငံရေးပါတီကိုကျွန်တော်တို့၃နှစ်အထိယာယီရဆိုင်တာအဲယာယီရဆိုင်တဲ့ကာလအတွက်မှာဂါကြီးရဆိုရင်တမတ်ထားတဲ့လုပ်ငန်းအလွယ်ကြံတဲ့လုပ်ငန်းတွေဆောင်ရွက်ခြင်းမပြုပါဘူး။နောက်ငါရဆိုရင်တကယ်လို့တမတ်ကာလအတွက်မှာဆောင်ရွက်ခြင်းမပြုရင်တော့ပါတီကိုဒါဖြတ်သိမ်းနိုင်တဲ့အထိအရေးယူနိုင်တာရှိပါတယ်။ဒါကြောင့်ကျွန်တော်တို့ဒီကျွန်တော်တို့အနေနဲ့တော့ဒီဟာနဲ့ပတ်သက်လို့ရှိရင်ဒါဒီပြက်ကွက်မှုနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့ဒီကိုယ်စလဲတွေပေါ့ဟိုဒီကျွန်တော်ကော်မရှင်အဖွဲ့ဝင်တော့ကော်မရှင်အဖွဲ့ဝင်တွေကလည်းကျွန်တော်ခုတင်ပြတဲ့အတိုင်းပါပဲခုခီးသွားနေကြတဲ့လူတွေပြန်မစုံသေးပါဘူးခင်ဗျာကျွန်တော်တို့ခီးလှည့်ပြီးသားကြမှာပိုင်လော့ project တွေလုပ်နေပါတယ်သူတို့ပြန်ရောက်ပြီးစုံပြီဆိုတော့ကျွန်တော်မှန်းတာတော့တာမန်လေးအဲနောက်ပိုင်းပေါ့နော်တာမန်လေးနောက်ပိုင်းအဲ့နောက်ပိုင်းမှာတော့ကျွန်တော်တို့ရဲ့စီမံခန့်ခွဲရေးကော်မတီအစည်းအဝေးပေါ့စုံညီအစည်းအဝေးထိုင်ပြီးရင်တော့ကျွန်တော်ဥပဒေနဲ့ဒီလိုအပ်တယ်လို့ဆုံးဖြတ်ဆောင်ရွက်သွားမှာဖြစ်ပါတယ်
မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့နိုင်ငံရေးအခြေအတဲ့ပြဿနာတွေကိုဖြေရှင်းနိုင်ဖို့စစ်ကောင်စီကဘယ်လိုနည်းတွေနဲ့ဆောင်ရွက်နေလဲဆိုတာကိုလည်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောနှင်းထွန်းကသတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားသွားခဲ့ပါတယ်
။ဒီနည်းနဲ့တကိုင်ပြည်ပခါများရှော့ချနိုင်တဲ့ငြိမ်းချမ်းရေးလုပ်ငန်းတွေဆောင်ရွက်လျက်ရှိတယ်။ပါတီစုံဒီမိုကရေစီအထွေထွေရေးကောက်ပွဲမှာအကြအလအချီချီကျင်းပနိုင်ရေးအတွက်ကျွန်တော်တို့ကြိုးစားဆောင်ရွက်လျက်ရှိတယ်လို့ပဲကျွန်တော်တို့ပြောချင်ပါတယ်။
လက်ရှိမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့တက်တက်ကိုင်ပဋိပက္ခတွေဟာမချေနှံ့မှုကိုအခြေခံပြီးဖြစ်နေတာလို့လည်းဘိုးချုပ်ဆော်မင်းထွန်းကခုလိုပြောကြားပါတယ်
။လူလူရဲ့စိတ်ထဲမှာပဲဖြစ်ဖြစ်တိုင်းရင်းသားတွေရဲ့စိတ်ထဲမှာပဲဖြစ်ဖြစ်ဖြစ်ပေါ်နေတဲ့မချေနှံ့နိုင်မှုတွေမချေနှံ့နိုင်မှုတွေကိုပို့ပြီးတော့ကြနှိုးဆော်ပြီးတော့ကြလက်နက်ကန်ဖြစ်လာအောင်တိုက်သွင်းနေတဲ့လက်နက်ကန်ဖြစ်လာအောင်လမ်းကြောင်းပေးနေတဲ့ကိစ္စတွေကိုကျွန်တော်ကဖြေရှင်းမှာဖြစ်တယ်ခုလက်နက်ကင်ပြီးတော့ကြောင့်ဆောင်ရွက်နေတဲ့အဖွဲ့တွေနဲ့ပတ်သက်ပြီးလက်နက်ကင်ပြည်ပခါတွေနဲ့ပတ်သက်နေတဲ့အဖွဲ့တွေနဲ့ပတ်သက်ပြီးတော့မကြေနပ်မှုများပါတော့သူတို့ရဲ့စိတ်ထဲမှာရှိတဲ့မကြေနပ်မှုများကိုအ ਨੇ ဆုံးအဆင့် short ချနိုင်ပြီးဒီကျွန်တော်တို့ကကြိုးပမ်းဆောင်ရွက်တော့ဖြစ်တယ
်မြန်မာနိုင်ငံထဲကစကိုင်းတိုင်းမကွေးတိုင်းတနင်္သာရီတိုင်းကရင်ပြည်နယ်ကယားပြည်နယ်ချင်းပြည်နယ်ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်တွေဘက်မှာလက်နက်ကင်ပြည်ပခါတွေဖြစ်ပေါ်နေပါတယ်ဆရာနာတိတ်မှုနဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေရဲ့အင်အားတုံးဆောင်ရွက်မှုတွေကိုလက်မခံနိုင်တဲ့ဒေသခံပြည်သူတွေကလက်နက်ဆွဲကမ်းပြီးပြည်သူ့ကာကွယ်ရေးအဖွဲ့တွေအဖြစ်စစ်ကောင်စီတပ်တွေကိုတိုက်ခိုက်နေကြပါတယ်။စစ်ကောင်စီကတော့ဒီအဖွဲ့တွေဟာအကြမ်းဖက်မှုတွေလုပ်နေတယ်လို့ဆိုပြီးတော့အဲ့ဒီအဖွဲ့တွေနဲ့ငြိမ်းချမ်းရေးဆွေးနွေးမဲ့အခြေအနေမရှိဘူးလို့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။